စစ်ဆိုးရကျင်းပမဲ့ရွေးကောက်ပွဲမှာလွတ်လပ်စွာဟောပြောခွင့်စီယုံခွင့်စုဝေးခွင့်စတဲ့အခြေခံလူခွင့်ရည်တွေရှိဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရည်အဖွဲ့အစည်းတွေကတိုက်တွန်းနေကြမှာရွေးကောက်ပွဲကော်မရှင်ကမနေ့ကရက်စွဲနဲ့ထုတ်ပြန်တဲ့မဲဆွယ်စီယုံခွင့်ကြေညာချက်ဟာနိုင်ငံရေးပါတီတွေရဲ့အခွင့်အရေးတွေကိုပိုပြီးတင်းကျပ်လိုက်တာဖြစ်တယ်လို့ဒီမိုကရက်တစ်ပါတီ ေနေတယ်လို့ဒီမိုကရက်တစ်ပါတီမြန်မာရဲ့ဥက္ကဋ္ဌဥတုဝေကပြောပါတယ
်။ကျွန်တော်ဓာတ်ရည်တလောက်ကတော့အော်သူတို့ဒီမှာဟိုစီးဝေးလုပ်မဲ့နေရာတွေပါခွင့်ချောင်းအောင်ပါဘူးနော်။အော်စီးကြက်တွေများလို့နေတဲ့ကြောင်အာသူတို့ဟိုကျွမ်းကြားတဲ့နေရာတွေမှာစီးဝေးလုပ်ဖို့တော့မတော်ကက်ကက်ချက်ပဲဖြစ်နေလိမ့်မယ်ရှင်သာပဲ
။အငယ်တို့ပါတီအနေနဲ့ဒီလကုံမှာကိုယ်စလေလောင်းစည်ရင်ပြင်သွင်းဖို့အခြေအနေရောဘယ်လိုရှိပါလဲရှင်
။ကျွန်တော်တို့ကအခုဟိုပြင်ဆင်လို့မရှိသေးတယ်လေနော်။အာအရင်တော့ကတော့ကျွန်တော်တို့ဟိုပါတီအနေနဲ့ကတော့အော်ရုပ်ောက်ပွဲဝင်နေတဲ့လူကြီးဒီကျွန်တော်ရှိသူရှင်တင်ပါဆိုပြီးပါတီဝင်နေကိုကျွန်တော်အတောင်းကြထားတာပေါ့နော်အရင်တော့ကအတောင်းကြတဲ့အခါမှာတရားလောက်ကြတော့သူတို့တွေကအာကိုပိုင်ပတ်စံနဲ့အဲရုပ်တော်ကိုယ်စားလှယ်ဖြင့်ဝင်ရွေးနိုင်တဲ့အခြေအနေရှိပါတယ်ဆိုပြီးကျွန်တော်တို့ပြင်နေပေါ့နော်အဲကြတဲ့ခက်များများတော့ကျွန်တော်တို့ကိုဟိုကိုယ်စားလှယ်တော့ရွေးနေတဲ့ပတ်စံရှိဘူးဆိုပြီးတော့တင်ထားတဲ့လူတွေရှိတယ်အဲ့တော့ကျွန်တော်တို့ကဘာလုပ်ထားလဲဆိုတော့ပြဿနာမရှိရင်ရှာဖို့ကျွန်တော်တို့ထားလို့ပြေးနိုင်လာမဟုတ်ဘူးဆိုရှာခိုင်းထားတယ်ပေါ့နော်။အဲ့ဒီလိုအခြေအနေမှာအခုရုပ်ောက်ပွဲကော်မရှင်ကနေပြီးတော့အာဒီရုပ်ောက်ပွဲဝန်ကျင်တဲ့ကိုယ်စားလှယ်တွေကိုပြဿနာတွေကကျင်ကြားပြီးတော့ဒီမှာအခြေက10လောက်ပဲရတယ်။အဲဟိုစင်းမင်းတွေစင်းမင်းတွေတုတ်လိုက်တယ်လေ။အဲ့တော့ဒီတော့ဒီမှာကြည့်လိုက်တဲ့အခါကျတော့ဟိုကျွန်တော်တို့ရှိတင်ထားတဲ့ကိုယ်စားလှယ်ဟုတ်လားပတ်စံမရှိတဲ့ကိုယ်စားလှယ်တွေကတော့ဆက်ပြီးတော့ရှာနိုင်ဖို့အခက်အခဲရှိပဲတယ်ဆက်ပြီးတော့ဖြစ်နိုင်ဖို့အမြဲတမ်းခက်သွားလိမ့်မယ်အလဲအချင်းလေးမှအပါပါတော့
တီထောင်စုဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးသိန်းထေကလည်းနိုင်ငံရေးပါတီတွေရဲ့လွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ကိုနီးဥပဒေချမှတ်ပြီးထိန်းချုပ်လိုက်တာဖြစ်တယ်လို့ဆိုပါတယ
်ဥပမာသူတို့ကျွန်တော်တို့ပြီးထားတဲ့ကမ်ပိန်းကာလကလည်းရပိုင်းလေးပဲရှိတယ်ဒီနောက်တစ်ခါကျွန်တော်တို့ဒီယူကော့ဝဲကူစလေဒီအမလောင်းနေကြပုံနဲ့ကျွန်တော်တို့14ရက်ပဲပြီးထားတာအခုပဲဒီနေ့ပဲစကူးရရှိနေပြီ17ရက်ပဲကျန်တော့အဲ့17မှာကျွန်တော်တို့ပြန်ယူကော့ဝဲကူစလေအမလောင်းတင်ရရမယ်တင်ပြီးလို့ရှိရင်ကျွန်တော်တို့စက်တင်ဘာ3ရက်နေ့မှာကျွန်တော်တို့ကပြန်ပြီးကျွန်တော်တို့ဂျိုသိန်းတိုင်ပြီးရှိတယ်ဒီကစက်တင်ဘာ6ရက်နေ့30 10ရက်အတွင်းမှာသူက10ပေါ့စက်တင်ဘာ10ရက်နောက်ဆုံးမှာသူကဒီကဘုသူကစီစစ်မယ်ပေါ့ဗျာအဲ့မှာသူကအလားသူဘယ်ဘုကွာဘယ်ဟိုတင့်တင့်မတင့်တော့ဒါမျိုးပေါ့ဗျာဒါတို့လူချင်းနဲ့သူတို့နေရာသူတဘောရှိမှာပေါ့အဲ့တော့ဆင်းရတော့ဗျာကျွန်တော်ပြန်စဉ်းစားတော့ကမ်ပိန်းကာလကြီးကျွန်တော်တို့ကရေကောင်း30လည်းမပူဘူးဒီရေကောင်း30ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ဒီလွတ်တော်ဒီအမလောင်းတွေကကိုဒီဘောကဝင်ကျင်းပြီးမှလွတ်လွတ်လပ်လပ်နဲ့ပြောင်းပိုင်မှုရှိရမယ်တွားပိုင်မှုရှိရမယ်ဘယ်ကောင်မှကျွန်တော်တို့ကအလားဟိုကြိုတင်ပြီးတော့အကြောင်းကြားတာတော့မဖြစ်စေရဘူးအခုကအကျင်းမင်းကလည်းကရက်20လောက်ပဲတတ်မှတ်ပြီးလို့ကျွန်တော်တို့ကဒီကောင်ဒီမဲတခုအဲ့သူဒီအမလောင်းကသူရွေးကောင်းမယ်နေမျိုးတွားဖို့တော့ကိုသူ့ရဲ့မူဝါဒတွေခေါ်ပြဖို့တော့ကိုအကြောင်းကြား9ရက်ကြူပြီးအကြောင်းကြားအဲ့20ရက်9ရက်လို့ရှိရင်ကျွန်တော်တို့ဘာလို့ကြံလဲမင်းတင်နေလည်းမဟုတ်တရားလည်းမဟုတ်တရားကွက်လည်းမဟုတ်အများကြီးတွားရမှာတွားတော့ကျွန်တော်ခြေရည်လည်းသုံးလို့မရတော့ဘူးပေါ့ဗျာအင်းနည်းသွားပြီပေါ့ဗျာ
ဟုတ်ကဲ့ဟိုရပောင်း20ဆိုတာကဟိုစီယုံတဲ့ကာလပဲလားရှင်တကယ်လို့စီယုံတဲ့ကာလရပောင်း60လောက်ရမှာမဟုတ်လားရှင
်အခုကတော့ तू က9ရက်ကို तू ကကျွန်တော်ရုပ်ောက်ကျင်းပါမယ်နိတော် तू က10ရက်စက်တင်ဘာ10ရက်မှာ तू ကဟိုကိုယ်စားလှယ်လောင်းနေကို तू ကနောက်ဆုံးတော့ဒိတ်သတ်မှတ်ထားတာလေဒီက तू ကတို့ရဲ့ဟိုစီစီချင်းဒိတ်သတ်မှတ်ထားတာတော်တော်ဩဂုတ်လ30ရက်သတ်မှတ်ထားတာအဲ့တော့အဲ့ဒီ10ရက်ပြီးလို့ရှိရင် तू ကကျွန်တော်တို့ကမ်ပိန်းကာလကို तू ကဘယ်ရက်ဆိုတာတတ်မှတ်မှာ तू ကအဲ့ဒီ
အခုလောလောဆယ်မှာတော့ကိုယ့်အကူဟိုအချိန်ရသလောက်ကိုရထားတဲ့အမက်လောင်းနေစီယုံနေရမျိုးတွေရောဟိုရှိနေပြီလားရှင
်အခုကကျွန်တော်တို့ကဟိုဘယ်လိုတက်တုတ်ရိုက်သွားနေရတာပေါ့ဗျာတက်ရိုက်သွားနေရတော့ကျွန်တော်တို့ကဒီပါတီဝင်သူတို့တက်မှတ်ထားတဲ့ဒီကိုရေပေါင်း90တိပါတီဝင်ရတခေါင်ပြောက်ဖို့လည်းကျွန်တော်တို့ကစူးစမ်းနေရတယ်အဲ့ဒီမှာတခါကသူတို့စက်တင်ဘာ30ရက်နေ့ကြီးညာချက်အမက်လောင်းနဲ့ပတ်သက်တဲ့ရက်ကလည်းအခုဆိုလို့ရှိရင်အဲ16ရက်ဆိုလေအခုဒီနေ့3ရက်4ရက်ရှိသွားပြီအဲ့တော့တကယ်လို့ကျွန်တော်တို့ကဟိုတက်တုတ်ရက်တုတ်တဲ့ခါကျတော့စီစဉ်နေကစီစဉ်နေကြလည်းမဟုတ်တော့ဘူးပေါ့ဗျာဟိုအင်အားတွေကလည်းအာတာမှုသိအားနေသွားတာပေါ့အဲ့ဘက်မှာကျွန်တော်တို့ကအစင်းကြည့်လို့ရတယ်သို့မဟုတ်ကျွန်တော်တို့ပါတီရဲ့ရက်တည်ရေးအတွက်ကိုပဲကျွန်တော်တို့ကစူးစမ်းနေစဉ်ကိုရောက်သွားတာပေါ့ဗျာအင်အားကတော့ကျွန်တော်တို့ဖမ်းတဲ့အင်အားတော့မပါနိုင်တော့ဘူးပေါ့ဗျာ
ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ကြေညာချက်တွေကိုကြည့်မယ်ဆိုရင်အစိုးရပါတီဖြစ်တဲ့တန့်ခိုင်ဖွံ့ဖြိုးရေးပါတီကိုရှင်ပြိုင်နိုင်မဲ့ နိုင်ငံရေးပါတီတွေရဲ့အင်အားနည်းတဲ့နည်းအောင်ပြုလုပ်နေတာပဲဖြစ်တယ်လို့ပြည်ထောင်စုဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးသိန်းထေကပြောဆိုသွားပါတယ်ရှင်။